ယူကရိန်းသမ္မတဗိုလ်လူဒီမာဇလင်စကီကပုတ်ထုနေ့မှာဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုတောက်ရောက်ခဲ့ပြီးရုရှားရဲ့တနည်းနီးပါးကြားကျူးကျော်ဆင်းတဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုထောက်ပံ့မှုအတွက်ဗြိတိန်ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့ပဲအစိုးရကယူကရိန်းကိုစစ်ပွဲမှာအနိုင်ရမယ်လို့လည်းခန့်မှန်းလိုက်ပါတယ်။လွတ်လပ်မှုကအောင်ပွဲခံမှဖြစ်ပြီးရုရှားကိုရှုံးနိမ်သွားမယ်လို့သမ္မတဇလင်စကီကဗြိတိန်လွှတ်တော်မှာပြောပါတယ်။ဒီအောင်ပွဲကြောင့်ကမ္ဘာကြီးအပြောင်းအလဲဖြစ်သွားမယ်။ကမ္ဘာမှာလိုအပ်နေတာချပြီးဖြစ်တဲ့အပြောင်းအလဲကိုဖော်ဆောင်နိုင်မယ်။တက်တန်းတစ်ချောင်းအရေးကြီးဆုံးအောင်ပွဲကိုဥတည်ပြီးဗြိတိန်ဟာယူကရိန်းနဲ့အတူချစ်ကြနေပါတယ်လို့သမ္မတဇလင်စကီကပြောပါတယ်။ဗြိတိန်ပြည်ရင်ချားလ်စ်နဲ့လည်းဘတ်ကင်ဟမ်နန်းတော်မှာတွေ့ဆုံပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကရုရှားကိုကျူးကျော်ဆင်နောက်ပိုင်းဒုတိယအကြိမ်ပြပခီးစဉ်ဖြစ်ယူကရိန်းသမ္မတကဗြိတိန်ကိုတောက်ရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလထုံးကတော့အမေရိကန်ပြည်တော်စုကိုလာရောက်ခဲ့ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံတယ်လို့လွှတ်တော်မှလည်းမိန့်ခွန်းပြောခဲ့ပါတယ်။ဗုဒ္ဓဟူးနေ့နောက်ပိုင်းမှာတော့ပြင်သစ်နိုင်ငံပါရီမြို့တော်မှာပြင်သစ်သမ္မတအီမာနျူအယ်မာခရွန်ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ပ်တွန်နဲ့လည်းယူကရိန်းသမ္မတတွေ့ဆုံပါတယ်။ဗြိတိန်နိုင်ငံဟာယူကရိန်းကိုစစ်ဖက်ဆိုင်ရာအကြီးမားဆုံးထောက်ပံ့နေတဲ့နိုင်ငံတစ်ခုဖြစ်ပြီးဒေါ်လာ 1.5 ဘီလီယံကျော်တန်ဖိုးရှိလက်နက်နဲ့ကိရိယာတွေပေးပို့နေတာဖြစ်ပါတယ်။ NATO စံနှုန်းတိုက်လေယာဉ်တွေနဲ့ယူကရိန်းလေယာဉ်မှုတွေကိုလေ့ကျင့်ပေးမယ့်အကြောင်းဗြိတိန်ဝန်ကြီးချုပ်ရီရှိဆွန်နက်ကကြေညာခဲ့ပြီးတဲ့နောက်မှာယူကရိန်းသမ္မတရဲ့ဗြိတိန်ခီးစင်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။